အခုကြားခဲ့ရတဲ့အတိုင်းစစ်ကောင်စီရဲ့ပထမဆုံးကျင်းသတင်းစာရှင်းလင်းပွဲအတွင်းမှာတော့ဒေါခင်ကြီးဖောင်ဒေးရှင်းနဲ့ပတ်သက်လို့စုံစမ်းတရှိထားတဲ့အချက်လက်တွေရှိနေတယ်ဆိုတဲ့အချက်ကိုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကထည့်သွင်းပြောကြားခဲ့ပါတယ်။အပြည့်စုံကတော့မက်ဆူမြတ်မွန်ကတင်ပြမှာပါရှင်။နေပြည်တော်မှာဖမ်းဆီးခံရတဲ့သမရဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်းနိုင်ငံတော်ဆန်းစုကြည်တို့ကိုဒီကနေ့ဗီဒီယိုကွန်ဖရင့်ချင်းလုပ်ပြီးတော့ရုံးထုတ်ဆွေးနွေးပါတယ်။ကျောင်းဆန်းစုကြည်အပေါ်ပို့ကုန်တွင်းကုန်ဥပဒေပုံမှန်ရှင်းနေတရားဆွဲထားတယ်လို့အရင်ကသိထားပေမဲ့ဒီနေ့မှာတော့နောက်ထပ်တမှုတိုးပြီးတော့တရားဆွဲထားတယ်ဆိုတာသိရတယ်လို့သူ့ရဲ့ဥပဒေအကျိုးဆောင်ရှင်းနေကြီးဥက္ကမောင်စောကပြောပါတယ်။တဘာဝဘေးရန်ကြီးရဲ့စီမံမှုဥပဒေပုံမှန်25နေပါထပ်ပြီးတော့တရားဆွဲတာဖြစ်ပါတယ်။မြေပြည်တော်မှာဒီအာနာတိန်စစ်ကောင်စီကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ဒေါခင်ဂျီဖောင်ဒေးရှင်းကနေပြီးနိုင်ငံခြားငွေစီးဆင်းမှုတွေတွေ့ရှိထားတယ်လို့အချက်အလက်တွေလည်းရရှိထားတယ်လို့ဗိုလ်မှူးချုပ်ဆောင်မင်းထွန်းကပြောပါတယ်။
ပေးကြည့်ကြည့်အများကြီးကြည့်ပါလားအဲ့ဒီကကျွန်တော်ပြောနိုင်တာတစ်ခုပဲပြောပါမယ်ဒေါက်တင်ဂျီဖောင်ဒေးရှင်းမှာနိုင်ငံခြားမှုစီးဆင်းမှုများတွေ့ရှိရပါတယ်အချို့အချက်လက်များရကြည့်နေပြီဖြစ်ပါတယ်တင့်လျော်ရဲ့အချိန်ရောက်ရင်သက်ဆိုင်ရာကဏ္ဍအလိုက်ထုတ်ပြန်ပေးတာတွေရှင်းလင်းပေးတာတွေပွင့်လင်းမြင်သာစွာဆောင်ရွက်ပါပါ
ဒေါခင်ဂျီဖောင်ဒေးရှင်းတာဝန်ရှိသူတို့ကလည်းဆရာနာပိုင်းတွေတက်ကခေါ်ယူမေးမြန်းမှုတွေရှိပါတယ်။ဒါဟာဒီဒေါဆန်းစုကြည်နဲ့တာဝန်ရှိသူတွေအပေါ်နောက်ထပ်ဆွဲချက်တင်မှုတွေလုပ်လာမယ်အလားအလာတွေလို့မြင်နိုင်ပါတယ်။ဆက်လက်ဖမ်းဆီးခံထားရတဲ့သမရအဝင်းမြင့်ကိုလည်းပုံမှန်25နဲ့တရားဆွဲထားပါတယ်။သူတို့တယောက်လုံးဒီဖမ်းဆီးခံထားရတာဟာဒီကနေ့ဆိုရင်16ရက်ရှိပါပြီ။ဖေဖော်ဝါရီလတရနေ့အာနာတင်းယူပြီးတဲ့နောက်ပိုင်းဆရာနာတိမ်မှုစန့်ကျင်သူ420ကျော်ဖမ်းဆီးခံထားရတယ်လို့နိုင်ငံကြီးအကျဉ်းသားများကုညီဆောင်ရှောက်ရဲ့အသင်း AAPP ကထုတ်ပြန်